အနောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောဝမြို့နယ်မှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေရသူတွေဆော့ဝက်နေရပူပြီးခက်ခဲလာတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တန်နိုင်ပါ။လက်ရှိရှင်တီစီရေးတင်းမာနေတဲ့ရခိုင်နောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောဝမြို့နယ်တွေမှာတနည်းတစ်ချက်နေရာဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ဦးရေဟာလည်းပုံမမပြလာပြီးဆော့ဝက်နေရအစီအမပြေမှုတွေကိုပူပြီးရင်ဆိုင်နေကြရတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်အတွင်းမှာထပ်တိုးလာတဲ့စစ်ဆောင်တွေကိုလက်ခံဖို့နေရာမရှိတော့သလိုစစ်ဆောင်ဦးရဲ့2000နီးပါးတည်ရှိနေတယ်လို့ကြောက်တော်မြို့မြို့ဖားဒေါက်တာထွန်းအေးကပြောပါတယ်
။အော်ကျွန်တော်တို့ကြောက်တော်မြို့နယ်မှာမြို့ပေါ်မှာစစ်ဆောင်စခန်းစုစုပေါင်း15နေရာလောက်15နေရာအောင်းလိုက်လို့ရှိရင်လူကြီးက5000နီးပါးလောက်5000နီးပါးလောက်ရှိတယ်။တချို့ကြတော့လေမြို့ပေါ်ကစခန်းတွေမှာနေလက်ခံနိုင်တဲ့အတိုင်းတာမရှိတော့လို့ရွှေမျိုးရင်မှာကိုကပ်ပြီးနေတဲ့လူရှိတယ်။ခြားမြို့နယ်တွင်းကအောဝလူမျိုးအန်ညောင်ချောင်းနောက်ပြီးတော့ကန်စောက်တရှိတည်ခြင်းရွာလေးဝတောင်အဲ့ဒီစစ်ဆောင်စခန်းအသီးသီးမှာနေတာအကုန်လုံးပေါင်းလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတိပခသိကြရအောင်လို့ရှိတော့မြင်းမြန်မာစစ်ဆောင်ဒုက္ခတွေစုစုပေါင်း2000ခန့်ရှိမယ်လို့ကျွန်တော်တို့ခန့်မှတ်ပါတယ်
ကျောက်တော်မြို့နယ်အတွင်းကညောင်ရှောင်းစစ်ဆောင်စခန်းမှာလေဒီကနေ့ကြီးစစ်ဆောင်တွေထပ်တိုးနေတယ်လို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကပြောပါတယ
်23,000 ချင်းလေးကနေပြီးတော့တွေ့လာတာပေါ့နော်ဟိုဟာမင်းစုခံရတဲ့ရွာကတော့ချက်ပြမပေါ့ချက်ပြမကနေပြီးတော့လူကြီးတော်တော်များရဲ့နောက်ပြီးတော့ချက်ပြမနဲ့ဒီကျွန်တော်တို့မှရောက်လာတဲ့အစ်ဒီလက်ရှိရောက်နေတဲ့ညောက်တောင်တို့တာစီတို့တခြားကြီးရွာကလေးပါပါတယ်ရောက်လာတာကတော့ဤတုံစုကြီးကြီးမရှိ300နဲ့ကဆိုရင်300ရောက်တယ်ဟိုဟာလူကြီးရွာကတော့360 400ရောက်ပြန်ဟုတ်လက်ရှိလေးထိတွေ့နေတော့ပါပဲခင်ဗျာဒီလိုကတော့အခုဆိုရင်ကျွန်တော်တို့ဒီ53,000ကနေပြီးတော့အခု28,000ကြီးကျွန်တော်တို့ဒီအိမ်ဆောင်စုက660မဖြူလူဦးရေက2,845ယောက်ဖြစ်နေပြီ
အဲ့ဒီညောင်ရှောင်းစစ်ဆောင်စခန်းမှာလူဦးရေတွေထပ်တိုးလာတဲ့အပြင်အလူရှင်တွေလာရောက်ဖို့အတွက်လမ်းခီးခက်ခဲရှိတာကြောင့်စောဝတ်နေရေးတွေခက်ခဲနေပြီးအစိုးရကထောက်ပံ့ပေးနေတာတွေလည်းမရောက်တော့ဘူးလို့သူကဆက်ပြောပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေကတော့ရတေးတောင်မြို့နယ်မှာအများဆုံးရှိနေတာဖြစ်ပြီးလူရည်အပြင်3000နီးပါးရှိနေပါတယ်။အဲ့ဒီစစ်ဆောင်စခန်းတွေမှာနေရာထန့်ခင်းတွေမလုံလောက်တဲ့အပြင်အခုရက်ပိုင်းအတွင်းမှာမိုးရွာသွန်းမှုတွေနဲ့ရင်ဆိုင်နေရတာကြောင့်စစ်ဆောင်တွေအတွက်အခက်တွေ့နေရတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဒီစစ်ဆောင်တွေမှာအဆောင်တွေကအဆောင်မရှိဘူးဆိုတော့အမှားအခင်းမရှိဘူးအမိုးကမရှိဘူးနေနေရတယ်ဆိုတော့ကျွန်တော်တို့ကလည်းလုပ်ပေးနေတာကဟိုဘက်မရှိနိုင်ဘူး။ဟိုအဲ့မိုးသုံးလေးရရွာတော့မှရွာသွားတဲ့အနေအထားမှာတော်တော်လေးကိုဒုက္ခရောက်ကြပါတယ်ဗျာ။အမှားအိတ်ဖို့နေရာကိုဟိုထိုင်ပြီးတော့နေမယ့်နေရာတော့မရှိဘူး။အဲ့လိုမျိုးဖြစ်သွားကြရော
ရခိုင်မြောက်ပိုင်းအပြင်ရှင်းပြည်နယ်ဘလောဝမြို့နယ်ဖက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုစစ်ဆောင်တွေဟာလည်းတနည်းတစ်ချက်များပြားလာနေပြီးဆော့ဝက်နေရေးကိစ္စတွေကိုဖြေရှင်းဖို့ခက်ခဲနေကြတယ်လို့ဘလောဝစစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်။ COVID-19 ကပ္ပကရောဂါကြတဲ့ရှင်မှာရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောဝမြို့နယ်တွေမှာတိုက်ပွဲတွေရဖို့ကုလသမဂ္ဂပါဝင်မြန်မာလူမှုအဖွဲ့အစည်းတွေကတောင်းဆိုထားပေမဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုဖမ်းဆီးခံရသူတွေနေရာဆွန့်ခွာထွက်ပြေးနေရသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေဟာလည်းနေ့စဉ်နေ့မျှရှိနေပါတယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတဒိန်ပေးပို့နေတာပါ